ပြီးခဲ့တဲ့လတည်းကစကိုင်းတိုင်းလက်ရက်ကုန်းကျွော်ကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်တာကြောင့်သေဆုံးသူ12ဦးထဲမှာကလေးငယ်6ဦးပါဝင်တယ်လို့မြန်မာလူ့အခွင့်အရေးအဖွဲ့တစ်ခုရဲ့အစီရင်ခံစာအသစ်မှာဖော်ပြပါရတယ်။စက်တင်ဘာလ16ရက်နေ့ကစကိုင်းတိုင်းဒီပင်းမြို့နယ်လက်ရက်ကုန်းကျွော်ကဖုံးတော်ကြီးကျောင်းနဲ့စာတင်ကျောင်းတစ်ခုကိုစစ်တပ်ကရဟတ်ရင်နှစ်ဆင်းနဲ့တနာဤကြာတိုက်ခိုက်မှုအတွင်12ဦးနဲ့14ဦးအကြာသေဆုံးခဲ့ပြီးအဲ့ဒီအထဲမှာကလင်းငယ်6ဦးပါဝင်တယ်လို့ဖြစ်စဉ်နဲ့ပတ်သက်လို့အသေးစိတ်ကိုမြန်မာ Witness လူ့အခွင့်အရေးအဖွဲ့ကထုတ်ပြန်ထားပါတယ်။မြန်မာစစ်ကောင်စီရဲ့ထုတ်ပြန်ချက်တွေမှာတော့ data ရင်း PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုနှိမ်နင်းတဲ့စစ်ဖြစ်ပြီးကလင်းငယ်တွေအပါအဝင်ဒဏ်ရာရသူတချို့ကိုစေဝါကုသပေးခဲ့တယ်လို့ဖော်ပြထားပါတယ်။ PDF တွေဟာလူနေအိမ်တွေနဲ့ရွာရွာတွေကိုအခြေပြုပြီးလှုပ်ရှားနေကြတယ်လို့လည်းစစ်ကောင်စီကပြောပါတယ်။ data ကန်တွေကတော့ပြစ်ခတ်ခံရတဲ့လက်ကုံဖုံးတော်ကြီးကျောင်းဝင်းအတွင်စာတင်ကြားနေတဲ့ဆရာဆရာမတွေနဲ့စာတင်တဲ့ចောင်းသားတွေပဲရှိတယ်လို့ပြောဆိုထားပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အပါအဝင်နိုင်ငံတကာအစိုးရတွေနိုင်ငံတကာခေါင်းဆောင်တွေကမြန်မာစစ်ကောင်စီကိုပြစ်တင်ဝေဖန်ထားပါတယ်